သက်သက်လာမယ်အစိုးရမှာလုံဆရာတွေအများကြီးရှိနေပေမဲ့သဘာဝဝန်းကျင်ထိခိုက်မှုအတော်များနေတဲ့မြန်မာနိုင်ငံတည်းကပြည်သူတွေလက်ရှိခံစားနေရတာတက်တာစီဖို့အတွက်လှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးသဘာဝဝန်းကျင်အကြံပေးနဲ့စိန်လန်းအမိမြေဥက္ကဋ္ဌပူဝင်းမျိုးသူကကြေပြတ်နေပါလားမြန်မာနိုင်ငံမှာအစိုးရအဖြစ်တည်းတက်လာတော့မယ်ဆရာမြန်မာနိုင်ငံမှာလည်းတဘာဝဝန်းကျင်နဲ့ပတ်သက်ပြီးပြက်စီးနေတာတွေအများကြီးပါဆရာအဲ့တော့ဆရာတို့လိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဦးစီးပြီးလုပ်နေတဲ့လူတွေအနေနဲ့ဘာတွေလုပ်ဖို့ပထမဆုံးလိုအပ်တယ်လို့ဆရာမြင်ပါလဲဆရာ
ကျွန်တော်တို့နှစ်ပိုင်းခွဲပြောချင်တယ်လောလောလတ်တပီလူလူတွေအများဆုံးခံစားနေရတဲ့ကျွန်တော်ကိစ္စရပ်တွေကိုရောဘတ်တက်တာအောင်လို့ကနံပါတ်1ချက်အရေးကြီးဆုံးနဲ့နံပါတ်2ချက်ကဒီချိန်မှာကျွန်တော်တို့စေတနာပြခွင့်မျိုးတိုးတက်ဖို့အတွက်အခြေခံကောင်းတဲ့ပြည်ဆောက်ဖို့ဒီလိုနှစ်ခုကိုကျွန်တော်တို့ကဦးစားပေးလုပ်တင်တယ
်ဆရာလက်ရှိဟိုပြည်သူတွေခံစားနေရတာတော်တော်များပါတယ်ဆရာဘယ်ပိုင်းကအရေးအကြီးဆုံးလို့ဆရာသတ်မှတ်ပါလဲဘယ်ပိုင်းကိုတက်တာဖို့အတွက်အရင်ဆုံးလုပ်ရမယ်လို့ယူဆပါတယ်ဆရာ
ကျွန်တော်ကတော့သဘောပတ်ဝန်းကျင်နဲ့ပဲဆက်ဆက်တာဆိုတော့အဲ့ဒါနဲ့ဆက်ဆက်တဲ့အပိုင်းကိုလည်းကြီးလက်ပိုင်းနဲ့မြို့ပြပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်
ဟုတ်ကဲ့ပါအ
ဲ့တော့ကျင်းတဲ့ဘက်မှာတော့နံပါတ်1ချက်ထင်ရှားတဲ့ဗတာကတော့ကျွန်တော်မြေယာတွေတိမ့်စီခံရတဲ့ကိစ္စရပ်တွေပေါ့နော်ဒီတိမ့်စီခံရတဲ့ကိစ္စရပ်တွေဟာအင်ပဒံကိုရှုပ်ထွေးပြီးတော့စိုးရဒိန်းနာတတ်မတော်ဒိန်းနာဒါမှမဟုတ်ရွာသားချင်းရွာသားချင်းပြန်လူကကုမ္ပဏီကဒိန်းနာလူမျိုးစုတစ်ခုကနေတစ်ခုပြန်ဒိန်းနာလက်နက်ကင်ဖွဲ့စည်းတွေကဒိန်းနာနဲ့မျိုးစုံရှုပ်ထွေးနေတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကချက်ချင်းလက်ငင်းပေါ့နော်ဖြည့်ရှင်းဆောင်ရွက်နိုင်မယ်mechanism တစ်ခုကိုကျွန်တော်တီထောင်ပြီးတော့ဒါကိုဖြည့်ရှင်းပြီးတော့ဦးစားပေးဆောင်ရဖို့လိုတယ်အဲ့ဒီလိုတဲ့နေရာမှာနှစ်ပိုင်းပေါ့တစ်ပိုင်းကအဲ့လိုဖြည့်ရှင်းမဲ့ကိစ္စရပ်တွေတော့မူရင်ချဖို့လိုတယ်ဘာလို့လဲဆိုတော့စိတ်ရှုပ်ထွေးတဲ့ခါကျတော့ဒီမူချမထားရင်အဲ့ဒီဖြည့်ရှင်းတဲ့လူတွေကြားထဲမှာနေသဘောထားကွဲလွဲမှုတွေဖြစ်မှာဖြစ်တဲ့အတွက်ဒါကိုနံပါတ်1ချက်မူချပြီးတော့နံပါတ်2ချက်ကဒီဤပညာထောက်ခုပြုဖွဲ့ရေးလိုတယ်ဒါလက်ရှိရေတိန်ကိစ္စဖြစ်နေတဲ့ကိစ္စရပ်တွေမှာတော့အဓိကဤပညာပိုင်းအပြင်ပံ့ပိုးပေးရမယ်ဒီစိုးရဌာနရဲ့ဖွဲ့စည်းတွေကဏ္ဍကသူတို့ရဲ့အနေထားကနော်အမှန်အားနည်းနေတဲ့ခါကျတော့တခါလီမှာသူတို့အားနည်းကြတော့ဒီပြန်ပေးမယ်လို့ပြောပေမဲ့မြေတွေကိုရောက်မသွားနိုင်တဲ့ပိုင်းတွေရှိတယ်။အဲ့တော့ဒီနှစ်ခုကိုပြင်မေးခြင်းအပြင်ဟိုဒီမြေဟာကိစ္စပေါ့နော်အဲ့တော့ကျေးလက်တွေမှာဖြစ်နေကိစ္စလက်ငင်းချက်ချင်းဟာကောင်းသွားမယ်ပေါ့
နိုင်ငံတနိုင်ငံရဲ့တဘာဝဝန်းကျင်ထိန်းသိမ်းရေးမှာဒေသခံပြည်သူတွေရဲ့ကဏ္ဍဟာအရေးပါပါတယ်။ကျေးလက်နေပြည်သူတွေလက်ရှိခံစားနေရတာတွေတက်တာစီဖို့အတွက်လုံဆောင်တဲ့အချက်6ချက်ထဲမှာဒီမြေယာကိစ္စဟာအရေးတကြီးနဲ့ပထမဆုံးဖြည့်ရှင်းတဲ့ကိစ္စပါ။ဒါအပြင်ဒေသခံပြည်သူတွေထိန်းသိမ်းထားတဲ့တဘာဝအရင်းမြစ်တွေကာကွယ်ပေးဖို့လည်းလိုအပ်ပါတယ်
။နံပါတ်1ကတော့ဒီဒေသခံနော်တိုင်းရင်းသားတွေနဲ့ဒေသခံပြည်သူတွေထိန်းသိမ်းထားတဲ့တဘာဝအရင်းမြစ်လေးတွေရှိရပေါ့။မီယိုဖလာသူတို့ရဲ့ဓလိထုံးစံနေနေပေါ့နော်။အဲ့တော့ဒါလေးတွေကိုလည်းအမြန်ကာကွယ်ပေးဖို့လိုမယ်ဥပမာတို့မီယိုဖလာထိန်းသိမ်းတာတွေ generation by generation ထိန်းသိမ်းတာလေဒီတော်လေးတွေကရေထွက်တော်လေးတွေရှိရဲ့နော်အကျော်ပိုင်းတော်လေးတွေရှိရဲ့ဒါလေးတွေကအကြောင်းမျိုးမျိုးနဲ့ဒါတွေကလည်းအကာအကွယ်မဲ့နေတာပေါ့နော်ဒါလို့ဆိုတော့တို့ကတော့ပြောတယ်မြေလူမြေရိုင်းဆိုရဲသတ်မှတ်ချက်တွေပါသွားတဲ့ခါကျတော့တရားဝင်ထောက်ထားပြရမှရှိတဲ့ခါကျတော့တို့ကအင်မတန်မှအကာအကွယ်မဲ့ vulnerable ဖြစ်နေဥမာကျွန်တော်တို့အင်းလေးမှာပေါ့ဗျာဒီပိုးတွေဆင်းတဲ့ဆင်းလာတဲ့ရေထိန်တော်လေးဟာဟိုတယ်စုံလေးကိုပေးလိုက်ရတယ်ပေါ့ဗျာအဲ့တော့ပိုးတွေဘယ်လောက်နှမြောင်းလဲကျွန်တော်တို့အညာတို့ဘာလို့မှလဲကျွန်တော် ARD တိုင်းမှာလဲဒီလိုရှိတယ်ပေါ့နော်အဲ့အတွက်ကိုကျွန်တော်တို့ကလိုအပ်တဲ့ဥတွေတွေကိုပြဋ္ဌာန်းပြီးတော့အမြန်ကာကွယ်ပေးဖို့လိုတယ်ဒါမှသာလျှင်တဘောကဘေးအနေကျပြီးဖြစ်စေရေရရှိရေရောဆန်းတဲ့ရေခါဖူလို့ရေတွက်ပါဒီတဘောကရင်းမြစ်ထဲကသူတို့ဟာထုတ်ယူသုံးစွမ်းနိုင်မှာဖြစ်တဲ့တွေ့နော်ကျွန်တော်တို့ဒီသူတို့တွေ့ကြုံခံစားနေရတဲ့ပြဿနာတွေကိုရှင်းလင်းတဲ့နေရာမှာအထောက်အကူပြုပါလိမ့်မယ်ဒါကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ပေါ့နော်
ဒီလိုဒေတာကံတွေထိန်းသိမ်းထားတဲ့သဘာဝအရင်းမြစ်တွေကိုကာကွယ်ပေးဖို့အပြင်လက်ရှိမြေယာဥပဒေကိုလည်းပြင်ဆင်ပေးဖို့လိုအပ်ပါတယ်
။မြေယာဥပဒေကအပြင်ကိုပြင်မရမယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီမြေယာဥပဒေကကျွန်တော်တို့လေသမားတွေရဲ့ဒီ land security ကိုအကာအကွယ်မပေးနိုင်တယ်လို့ပြဿနာတွေကိုမရှည်ရှင်းနိုင်ဘူး။မရှည်ရှင်းနိုင်တယ်လို့ပဲဒီတောင်တုံးလေသမားအဖွဲ့အစည်းတွေကိုဖွဲ့စည်းခွင့်ပြုထားတယ်လို့လက်တွေ့မှာဖွဲ့စည်းခွင့်မရနိုင်တဲ့အတွက်အဲတော့တောင်တုံးလေသမားတွေရဲ့အတန်များဒီပြဿနာဖြေရှင်းတဲ့နေရာမှာစီမံခန့်ခွဲတဲ့နေရာတွေကရောက်မလာတဲ့ခါကျတော့ဒါကလည်းနံပါတ်3ဦးစားပေးနေတယ်ကျွန်တော်ကဒီကိစ္စကိုဆောင်ရွက်ဖြစ်နေတယ
်။သဘာဝဝန်းကျင်ကိုတက်ရောက်မှုကြီးကြီးမားမားရှိစေတဲ့နောက်တစ်ချက်ကဓာတ်မြေဩဇာနဲ့ပိုးသက်ဆေးသုံးဆွဲမှုဖြစ်ပါတယ်။တဘာဝမဟုတ်တဲ့ဓာတ်ရုပစ္စည်းတွေတုံးဆွဲမှုရဲ့အကျိုးအဖြစ်တွေကိုတောင်သူတွေနားလည်အောင်ပညာပေးဖို့လိုအပ်တဲ့အပြင်ပြည်ပကတင်သွင်းတဲ့ဓာတ်ရုပစ္စည်းတွေရဲ့အ ये तो ही गाले ये बाबा ले
तो तू डांडा ही नहीं तू तो नहीं है इबोटा सेरी वो ना तमी ओझारी है तो लोगों ये दिन चीने हारी है नेज़री है नहीं वो नहीं आते तो इतना बोले तो ना लॉ एफोर्समेंट हमें वो ये भी यू सारे वो लोग ऐलो तो ना निमारे
ना ये पारे तो चेका ये ऐसी ये पिपी चीन तो ये थी लूरू वंशामुरे जाओ पुगाले लुआ निराबा
ना निने तो ना ब्योर ना ये ऐसी वो ना तो दिन तो एनी लोगे चाला चेते तो ये आ तागो चाला रा चेते ऐ ये चाला रा तो गो तो ना लुआ इन्वेस्टमेंट कूने ने वो ये ऐसी ये वो तो तो भी सीजन है ये वो तो रिंग वाला कलेक्शन मानो अबे सीन को करे भी सीजन है ये वो चेंडिंग है वो याशी है वो सांवर भी माता लें लो जे किले में कंजानी है तब ना लिया पेशन है मुझे ना चेंबारे लो ना लो नमक चावल ऐ नेगा दा सर्विस पो सीजन सर्विस आ ये वाले जापू ले लो है ये जेम ये वो याशी ने जनो नेगा दा का याशी ये चलो यार ऐ ना मिशी ये तो तू आलू का तो यो लो ये यो तू वो अपन तो दे ये मालूम है लो मेरा तो तू नेगा दा सर्विस पो सीजन सर्विस आ ये वाले ठीक तू तो भी डाउन वो दे डाइना दे दा यापू ले लो 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 है ऐ ना मान जनो वो यो बांग तो बांग में ले छि भी खाना बांग तो में ले छि भी दारिया ते भी को गुण्या से गुण्या में लो छि से छि को वे लो है
अकु लो चे बा रे त्वे लटलो लो पे बो लो आ तलो म्यु प्या रे त्वे येया छि ये प्यतना अमै प्यतना ने लन रे मा यिन जो पैसो मु रे त्वे लटलो लो सांग बो लो रा रे ने ये छि लो सांग बो लो आ ने ला बो रो ရှိတဲ့ဘက်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိတာနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်။